မနက်ငယ်ရဲ့စီးပွားရေးပေါ်လစ်စီတွေဟာဟိုးအရင်မြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလက်ထက်ကဆလို့နောက်ပိုင်းတက်လာတဲ့စစ်အစိုးရအဆက်ဆက်နဲ့အခုဒီမိုကရေစီစနစ်ကိုတဖြည်းဖြည်းပြောင်းလဲလာနေတဲ့အထိလယ်ယာစိုက်ပျိုးရေးကိုအခြေခံပြီးစက်မှုကဏ္ဍကိုဦးတည်သွားမယ်ဆိုတဲ့စီးပွားရေးပေါ်လစ်စီတွေကိုချမှတ်ဆောင်ရွက်ခဲ့တဲ့အကြောင်းစာရေးဆရာဒေါက်တာတင်မောင်တန်းကပြောပါတယ
်မြန်မာပြည်ကစင်ဆိုင်ပြောခဲ့တာကလယ်ယာစိုက်ပျိုးရေးစီးပွားရေးကိုအခြေခံပြီးစက်မှုလက်မှုလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးကိုနဲ့သွားမယ်ဆိုတဲ့ဟာကဟိုးဆိုရှယ်လစ်ခနစ်ကကြားလာတာအခုဒီဘက်ခေတ်ကြီးကြားလာအဲ့ဒီထက်မှတိတိကျကျဘယ်စီးပွားရေးလုပ်ငန်းဘယ်ကန္တာကိုရေတိုအနေနဲ့တက်အောင်ကာလလတ်အနေနဲ့ဘယ်ဟာကိုအားပြုပြီးတော့သွားမယ်ဆိုတော့ဒီပြောဆိုချက်မျိုးစဉ်းစားချက်မျိုးကိုတွေ့ရခဲ့တယ်ပေါ့နော်တွေ့ရခဲ့တဲ့အခါဒါဒုတိယအကြောင်းတစ်ခုရှိတယ်အဲ့ဒီခါမှာဘာသွားတွေ့ရလဲဆိုတော့မဟာဂျူအာယပီပင်မပီပင်တဲ့အခါမှာပြားနေတာကိုသွားတွေ့ရတယ်အသေးစားလက်စားလက်စားစီးပွားရေးလုပ်ငန်းတွေကိုသိန်းတစ်ထောင်ချီးမယ်လို့ဆိုရဲဟာပေါ့ဒါကဘာလို့ပြလဲဆိုရင်ဥမာဒီသိန်းတစ်ထောင်ကဘယ်ခန္ဓာကိုတိုးတက်အောင်လုပ်ဖို့အတွက်ဆိုတာပြည်ပြည်မရှိတာကိုပြနေလို့ဖြစ်နေတယ
်စီးပွားရေးဖွံ့ဖြိုးမှုကိုဥတည်စေတဲ့စီမံကိန်းကိုချမှတ်ပြီးလုပ်ငန်းရှင်တွေကိုအစိုးရကငွေချီးပေးနေပေမဲ့အဲ့ဒီလိုမူဝါဒတွေချမှတ်ဆောင်ရွက်မှုမှာလွဲချော်မှုတွေရှိနေတာကိုလည်းဒေါက်တာတမောင်တန်းကအခုလိုဥပမာပေးပြီးရှင်းပြပါတယ
်ချီးလိုက်တဲ့ပတ်စံကိုရတဲ့မိတ်ဆွေတယောက်ရှိတယ်မသူကသူပြောပြတယ်သူကမလုပ်လဲဆိုရင်tourism sector မှာသူကဒီ hotel တွေကလက်ချီတွေကိုလျှော်တယ်ပေါ့လျှော်ဖို့အတွက်သူကဒီ awareness လျှော်ဆက်ဒီဒူဘီလုပ်ငန်းလုပ်တယ်ပေါ့အဲ့ဒီအတွက်သူကမီးစက်ဝယ်ဖို့ဝယ်ရတယ်မီးစက်အတွက်သူကပတ်စံချီထားရတယ်အဲ့ဒီအတွက်သူကအစိုးရချီမယ်ဆိုတော့အစိုးရပတ်စံကိုယူလိုက်တဲ့အတွက်ကြောင့်သူကအတိုးတော့လွတ်သွားတယ်ငါးနှစ်အတွက်အတိုးပေးကြမလို့ဒါပေမဲ့သူကဘာအတွက်သူချီတဲ့ငွေကဘာအတွက်သုံးတာဆိုတော့ CS အတွက်သုံးတာဖြစ်တယ်မီးမရတဲ့အတွက်ကြောင့်မီးမသေးကြတဲ့အတွက်ကြောင့်မီးကိုသုံးတာဖြစ်တယ်ကောင်းပြီမဟာဗျူဟာယဆိုတာပြောတာကအခုလုံးကိုစဉ်းစားမယ်ဆိုရင်ကောင်းပြီတိုင်းပြည်ရဲ့စီးပွားရေးမှာဘယ်ခန္ဓာကပတ်စံရနိုင်ဆုံးလဲဘယ်ခန္ဓာကအဝင်ဝင်အများဆုံးလဲပေါ့ဒီလိုစဉ်းစားတာမျိုးအဲ့တော့ဘယ်ခန္ဓာကိုအဖြစ်ဖို့လုပ်မလဲဆိုတာစဉ်းစားတာမျိုးပြောတာပေါ့နော
်အစိုးရအနေနဲ့တိုင်းပြည်စီးပွားဖွံ့ဖြိုးမှုကိုတိုက်ရိုက်ဖြစ်ထွန်းစေမဲ့တိကျတဲ့ခန္ဓာတွေကိုရွေးချယ်ပြီးတစ်ခုချင်းစီအလိုက်မဟာဗျူဟာချဆောင်ရွက်မယ်ဆိုရင်ပိုပြီးအလုပ်ဖြစ်နိုင်တယ်လို့ဆိုပါတယ
်မှအဖြစ်အစိုးရကဒါတို့ဒီကာလ9နှစ်နဲ့10နှစ်အတွင်းထဲမှာဖြိလိုက်မယ်တူရီဇင်းစီးပွားလုပ်ငန်းကြီးကိုဖိလိုက်မယ်အဲ့ဒီကာလကာလလတ်အနေနဲ့9နှစ်အတွင်းထဲမှာတူရီဇင်းလုပ်ငန်းကိုဖိလိုက်ပြီးကာလလတ်အနေနဲ့စက်ပုလက်မှုလုပ်ငန်းတွေကိုထားမယ်လေယာစိုက်ပျိုးရေးကတော့ပုံမှန်လုပ်ငန်းအနေနဲ့စိုက်ပျိုးရေးနဲ့စက်ပုလုပ်ငန်းကိုကာလလတ်အနေနဲ့ထားမယ်ဆိုတော့ရွေးတယ်ဘာပြောမျိုးချတယ်ဆိုလို့ရှိရင်တူရီဇင်းလုပ်ငန်းကိုဘဟုထားမယ်ဆိုရင်သူဒီတူရီဇင်းလုပ်ငန်းရှိတဲ့ area ကိုအရင်ဆုံးပထမဆုံးအဓိကထားဖို့လိုလာတယ်ရန်ကုန်မန္တလေးတောင်ကြီးပေါ့အင်းလေပေါ့ဒါလက်ရှိမှာသွားနေတဲ့နေရာအဲ့ဒီနေရာတွေမှာလျှက်စစ်မီးမပြတ်ရဘူးအဲ့ဒီနေရာတွေမှာရေကတောက်သုံးရေရနိုင်ရမယ်တက်ပေါ်တာကအဲ့ဒီနေရာတွေမှာအင်တာနက်ကောင်းရမယ်နော်ဆိုတော့မဟာဗျူဟာနဲ့ညော်ညီတဲ့လုပ်ငန်းတွေကလိုက်လာမယ်ဆိုရင်စောစောကပြောနေတဲ့စီးပွားရေးလုပ်ငန်းရှင်ကမီးဆက်အမကမီးကိုအမခံတဲ့အထိနိုင်ငံတကာအစနန်းအထိဖြစ်အောင်လုပ်လိုက်မယ်ဆိုရင်စောစောကမီးဆက်ကိုဝယ်ဖို့မလိုဆိုလိုတာကဒီကဏ္ဍမှာဖြစ်မယ်ဒီကဏ္ဍကိုတိုးတက်တိတ်တထောင်တွေကလည်းလုပ်ငန်းကြီးတစ်ခုကိုလုပ်ဖို့အတွက်ကမလုံလောက်ဘူးဒီကဏ္ဍက
မူဝါဒတွေချမှတ်တဲ့နေရာမှာလည်းနိုင်ငံတကာနဲ့ရှင်းနေအောင်ကိုယ့်ဘက်ကဘယ်ကဏ္ဍတွေကိုဦးစားပေးဆောင်ရွက်မယ်ဆိုတော့လက်တွေ့ကြတဲ့မူဝါဒတွေရှိဖို့လိုအပ်တယ်လို့ဆိုပါတယ
်အဲ့ဒီလုပ်ငန်းတစ်ခုသူများနဲ့ရှင်းနေအောင်လုပ်ဖို့ဆိုလို့ရှိရင်အော်နိုင်တဲ့ဟာဘယ်နေရာမှာအဖြစ်ပေါ်လုပ်မလဲဆိုတဲ့ဟာလိုအပ်တယ်ဥပမာအဖြစ်ဗတိုင်းဝန်ကြီးကပြောသွားတယ်ခင်ဗျားတို့ကတခြားနိုင်ငံတွေနဲ့ရှင်းနေအောင်စက်ရုံတွေထူထောင်ဖို့လိုတယ်ကျွန်တော်တို့က import တွေကြီးပဲအားကိုးနေရတယ်။ဟုတ်ပြီ။ import တွေအားကိုးနေရ။ import တွေမှာကိန်းဂဏန်းရှိသလား။ဘယ်နေရာကဘလောက်သွင်းနေရတာလဲပေါ့။နော်။ဥပမာအဖြစ်အာဆီယံနိုင်ငံတွေဝင်လာမယ်ဆိုလို့အာဆီယံဖြစ်လာပြီဆိုရင်အာဆီယံနိုင်ငံတွေဝင်လာပြီဆိုရင်ဘယ်နေရာကိုပြိုင်ပါလဲ။အဲ့ဒီနေရာကိုစက်ရုံဝင်တွေကိုထောင်ရပါလားလို့ပြောပြီးမဲ့ဒီလုပ်ငန်းရှင်လက်ထက်မှာကမီးမရဘူး။အရင်းနှီးမရှိဘူး။မြင်းမရှိဘူး။ဒီအရင်မှမပြေလဲဘူးမပြေလဲတဲ့ခါကျတော့ခွန်းလာလို့ပြိုင်ဆိုင်မှုဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တာတစ်ခုတော့ပါလဲဆိုမဟာဗျူဟာတစ်ခုလုံးမှမရှိဘူးလို့ထင်ကိုကတော့ထင်တယ်မဟာဗျူဟာနဲ့ဆက်နွယ်လာတဲ့လုံဆောင်ချက်တရားမရှိတဲ့အတွက်ကြောင့်မလို့ရတ္တကကောင်းအောင်မရဘူးဥမာအဖြစ်မလုပ်ဘူးတော့မဘူးအစိုးရလုပ်နေတယ်ဥမာအဖြစ်လျှက်စစ်ရဲ့ဘတ်ဂျက်ကိုကြည့်လိုက်ဆိုရင်21ရာခိုင်နှုန်းရှိတယ်ဘတ်ဂျက်တစ်ခုလုံးရဲ့21ရာခိုင်နှုန်းကလျှက်စစ်အတွက်သုံးထားတယ်ဒါပေမဲ့အဲ့ဒါကြီးကိုတစ်ချီလုံးကိုဖြန့်ချလိုက်မယ်ဆိုရင်ဘယ်နေရာမှစီးပွားရေးရလုံဖြစ်လောက်အောင်ဖြစ်အဖြစ်လာနိုင်အဲ့တော့ဘယ်နေရာဒီမှာအဖြစ်ဖို့လုပ်မလဲ no bekanaga be pisi ko tholop da ko twa ma le dilo sin za bo lo ma a dilo sin za che myo a ma shi bu
budget di a mya yi tong swe ni bi si bwa yi phun myo mu ko a thauk ko ma pyu be a lou ma phit de siman ge myo ri shi ni de so ra ko le doctor tin maw tan ga thauk pya ba de
le ya sai pyo yi ma so lo shi yin di good agriculture practice so byo de si bwa yi lou bon kai bon gao ni so ra ga do mu wa da a ni ne shi da bi me da jwe pisi ko shaw cha bo twe တခွဲငါရမုတ်တမျိုးနဲ့ဒီမှာနေပြည်တော်မှာပဲထားထားတယ်ရန်ကုန်မှာပဲထားထားတယ်ဂျန်နဲ့လူကဒီဘက်ကနေတချင်းပစ္စည်းကိုလုတ်ဖို့အတွက်ကွာလတီကိုလုတ်ဖို့အတွက်ဘယ်နေရာမှာထောက်ပံ့ပြည့်တဲ့အစီအစဉ်လည်းမရှိဘူးလုတ်ထားတာလည်းမရှိဘူးဘတ်ဂျက်လည်းမရှိဖြစ်နေတာကအဲ့တော့အခုစဉ်းစားဖို့တခုလုံးမှာမရှိတဲ့ခါကြတော့ပတ်စံတွေကိုတုံးနေတုံးတော့ဖြန့်တော့ဖြန့်လိုက်တယ်ဒါပေမဲ့စီးပွားရ ဒီကနေ့ကတော့အစိုးရရဲ့စီးပွားရေးဆိုင်ရာမဟာဗျူဟာတွေနဲ့တက်ဆိုင်တဲ့အပိုင်းသုံးကိုဆက်လက်တင်ပြပေးတော့ပါမယ်နော်။